မြန်မာနိုင်ငံမှာကွန်ဗစ်ကယောဂါကြောင့်တည်ဆောင်းသူတွေနဲ့ကူးစက်သူတွေတိုးလာနေတာကြောင့်တွာလာလှုပ်ရှားမှုတွေကန့်တက်လာရကကုန်စည်စစ်ဆင်မှုတွေမှာအခက်အခဲတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအာကနွန်ပါ။ကုန်တင်ရင်တည်းခရီးသည်တင်ရင်တွေကိုကွန်ဗစ်ယောဂါပိုကင်းရှင်ကြောင့်ထောက်ခံချက်ပါမှားတာတွာလာခွေပြူဖို့ညွှန်ကြားချက်တွေထုတ်ပေါ်လာနေပြီးနောက်အတွာလာတွေရော့ကျသွားတာပါ။စားတောက်ကောင်တွေအပါအဝင်ကုန်တင်ရင်တွေအတွာလာနေတွားတဲ့အတွက်ကုန်စည်စစ်ဆင်မှုတွေအတွက်နှေးကွေးသွားတယ်လို့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအကင်အတွင်းမှုဦးအောင်မိုးက VOA ကိုပြောပါတယ
်။အကုန်လုံးကဒီကဘာမှအလုပ်အဟွာဖြစ်မှုတွေအဲ့လိုမျိုးတွေဖြစ်နေတယ်။ဒီစားစားတွေတိုးနေတော့ကုန်စည်စစ်ဆင်မှုကလောတဲ့ဒီနေ့တိုင်းကအလုပ်မဖြစ်သေးဘူးလောတဲ့ရပြီးစောင့်ကြည့်နေကြတယ်
ရန်ကုန်ကနေမန္တလေးကိုသွားတဲ့ယာဉ်တင်အစီရေ300လောက်ဟာလေမနေ့ကတည်းကရမဲတင်မြို့အဝင်စစ်စစ်ရေးဂိမ်းမှာပိတ်မိနေတယ်လို့ပြောပါရယ်မန္တလေးတိုင်းအစိုးရကလည်းဒေသအတွင်းကိုဖြတ်တန်းသွားလာတဲ့ကုန်စည်ပို့ဆောင်တဲ့ကားတွေကရမောင်းတွေနဲ့ရင်းနှောင်းလိုက်တွေဒီလဆန်ကစားပြီးကွန်ဗစ်ကပ်ရောဂါကင်းရှင်ကြောင့်ထောက်ခံစားပါမှသာသွားခွေပြုတဲ့အကြောင်းတင်ထုတ်ပြန်ထားပါရယ်အလားတူညွှန်ကြားချက်ထုတ်ပြန်ထားတဲ့စံဒေတာတွေထဲကရှမ်းပြည်နယ်မှာလည်းကုန်စည်ပို့ဆောင်မှုတွေမှာထိခိုက်နေတယ်လို့ရှမ်းပြည်နယ်ကုန်စည်ပို့ဆောင်ရေးအစင်ဥက္ကဋ္ဌဥက္ကင်မောင်တိန်ကပြောပါတယ
်။ဟုတ်ဥမာကျွန်တော်ရှမ်းပြည်နယ်အတွင်းဆိုလို့ရှိရင်တော့တွာလာလို့ရတာပေါ့လေနော်။အဲခုနလူကြီးတွေကတော့တခုတော့ဥစ္စာလုပ်ထားတာပေါ့။အဲဒီပြည်နယ်ဒီမှာတွာလာလို့ရပြီမဲ့လို့ဟို positive ဖြစ်တဲ့လူနာ3ယောက်တွေ့ရဆိုလို့ရှိရင်အဲ့မြို့နယ်ပဲမြို့နယ်ဖြစ်ဖြစ်ပေါ့လေအဲ့မြို့နယ်ရဲ့ခီးစဉ်ကိုခက်တရမယ
်မြန်မာနိုင်ငံမှာလပိုင်းအတွင်းတည်ဆောင်းသူ300လောက်နဲ့ကူးစက်မှုတကောင်းကျော်ရုပ်တရက်တိုးလာတဲ့အထိကပ်ရောဂါပြန့်နှံ့ခဲ့ရကတွာလာလှုပ်ရှားမှုတွေကိုကန့်တတ်ထိန်းချုပ်လာတာပါမန္တလေးတိုင်းကွန်ဗစ် -19 ဆိုင်ရာသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌဦးဆိုင်ပန်းဆိုင်ကတော့ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့လိုအပ်ချက်အရအစီအစဉ်ရတာလို့ပြောပါတယ
်အခုလက်ရှိအနေအထားတော့ကျွန်တော်တို့ရန်ကုန်မှာပိုးအများဆုံးတွေ့တယ်လေနော်အခုကတိုင်းတဲ့ပြည်နဲ့ခပ်ပြားပြားမှာတော့ရန်ကုန်ကမှနေတဲ့ပြည်သူလူထုတွေနဲ့ဒီဘက်ကတက်လာပြီးမှဒီမှာရှိပြည်သူလူထုနဲ့ထိတွေ့တဲ့အချိန်မှာပိုးတွေ့ရတယ်ဟာများတော့ဒါကကျွန်တော်တို့ကဟိုကျမ်းမာရေးချူတောင်းနေကြည့်မယ်ဆိုရင်ဒါပိုးရှိတဲ့ဘက်ကဒေသကနေလာတယ်ဟာဆိုပြီးကျွန်တော်တို့ဒီပိုးအတွေ့နေတဲ့ဒေသဖြစ်ဖြစ်မရှိတဲ့နေရာကိုလာရင်ဒါသူကဒီကိုစစ်ဆေးရမှာပေါ့ဒီတိုင်းပဲအတလို့ဝင်လာပဲဆိုရင်ကျွန်တော်တို့ပိုးဝပြတ်ပေါ်မှုတုံးမှပိုးပြီးကြီးမာတော့ပေါ့
ဒါပေမဲ့လည်းကိုဗစ်ရောဂါကင်းရှင်ကြောင့်ထောက်ခံချက်ရယူဖို့အခက်အခဲတချို့ရှိတယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်တတိယနှစ်ပတ်အတွင်းရောဂါပိုးကင်းရှင်ကြောင့်ကျန်းမာရေးဌာနရဲ့ထောက်ခံစာပြသဖို့ညွှန်ကြားချက်ရဖို့အကန့်အသတ်တွေရှိနေတယ်လို့လည်းမြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းအတွင်းမှုဦးအောင်မိုးကပြောပါတယ်
ဒီစစ်တဲ့တတော့နှစ်ပတ်ပဲခံနေတော့ကျွန်တော်တို့ကရမောင်းရင်လိုက်ကြီးကအလွတ်လုံနေမယ်ဆိုရင်နှစ်ပတ်တစ်ခါဖြစ်နေအောင်ပေါ့နှစ်ပတ်တစ်ခါဆိုတလနှစ်ကြိမ်ပေါ့တလနှစ်ကြိမ်ဖြစ်ပြီးတော့သွားနေအောင်ပေါ့သွားနေအောင်ဆိုဒီစစ်တဲ့တက်ပြလည်းအများကြီးလိုလာမယ်စစ်တဲ့နေရာဒေသတွေလည်းအများကြီးလိုလာမယ်အဲပြည်ုံစည်းကမ်းနေတယ်ပဲဒီစစ်ပြည်ကိုအများကြီးကြိုးစားဖို့တတ်တာဖွဲ့ကြထားပြီးတော့ကျွန်တော်တို့လုပ်ဖို့လိုမယ်ပေါ့နော်အဲအဲအားကြောင့်မလို့ကျွန်တော်တို့ကလက်ရှိတော့အဆက်ခဲတော့ဒီပြည်နယ်တင်တော့ပြည်နယ်မှာပဲပြည်နယ်ပြည်တော့ဒီစစ်စစ်တဲ့ဥစ္စာတွေနန်းနန်းဆန်းဆန်းနဲ့ဒီပြည်နယ်မှာကျွန်တော်ဒီချက်ချဲရတာဒီကတ္တနာပြောပ
ါကချင်ပြည်နယ်ဘက်မှာလည်းပြင်ပကလာတဲ့ယင်းတွေကိုဒီနေ့ကစပြီးပြည်ချင်းနာမျိုးအတွင်ဝင်ခွင့်မပြုတော့ပဲယင်းမအလဲလဲလုပ်ပြီးမှဝင်ခွင့်ပြုထားပါတယ်မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်ကတော့ရန်ကုန်နေပြီးတော့အမြန်လမ်းဘက်မှာမော်တော်ယင်းတွေဖြတ်တန်းသွားလာခွင့်ရရှိစေဖို့တင်ပြထားတယ်လို့လည်းပြောဆိုထားပါတယ်ရှင်ကျွန်မအကနုံပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်